အရှိတောင်အရှာနိုင်ငံများအသင်းအာဆီယံ2ကိုယ်စားလှယ်ရဲ့မြန်မာနိုင်ငံခီးစဉ်ပေါ်ပြည်သူများကြားစိတ်ဝင်စားမှုနည်းတယ်လို့တက်ကြွလှရှားသူတွေကတော့ဒီခီးစဉ်ကိုကက်ကွက်ဝေဖန်ခဲ့ကြပါတယ်ဒီခီးစဉ်ကနေမြန်မာနိုင်ငံရေးအတွက်ထူးထူးခြားခြားမျှော်လင့်စရာမရှိတယ်လို့ဒီခီးစဉ်ဟာအာဏာသိမ်းစစ်ကောင်စီကိုတရားဝင်ပေးလိုက်တဲ့သဘောပဲဖြစ်တယ်လို့သူတို့ကဝေဖန်ကြတာပါဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချန်းပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်အဖြစ်ကမ္ဘောဒီးယားနိုင်ငံသား၏ဝန်ကြီးဟာပြီးခဲ့တဲ့မတ်လ22ရက်နေ့ကမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့အစိုးရအဖွဲ့ဝင်တွေကိုပဲအဓိကထားတွေ့ဆုံခဲ့တာပါ။နိုင်ငံရေးပါတီခေါင်းဆောင်တချို့နဲ့တွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံကအာဆီယံတန်တမန်နေနဲ့လည်းတီးခြားတွေ့ခဲ့ပါတယ်။ဒါပေမဲ့လည်းအာဆီယံအထူးကိုယ်စားလှယ်ခရီးစဉ်ဟာအာဏာသိမ်းစစ်ကောင်စီနဲ့အဓိကထားတွေ့ဆုံဆွေးနွေးခဲ့တာကြောင့်ဒီခရီးစဉ်ကိုကန့်ကွက်တယ်လို့မုံရွာကျောင်းသားတက်မကဥက္ကဋ္ဌကိုတန်းကျော်ဦးကပြောပါတယ်။
မြန်မာပြည်သူတို့ဒီမိုကရေစီလိုလားမြန်မာပြည်သူတို့ကိုဒီအကြမ်းဖက်နည်းနဲ့အတ္တမအာဏာသိမ်းထားတဲ့စစ်ကောင်စီပြည်ထောင်စုအဖွဲ့တွေကိုလာပြီးပြည်ထောင်စုဖြစ်တယ်ဆိုအဲ့ဒီသဘောတရားကိုချေချင်းအဖြစ်သူတည်ကျွန်တော်ဒီသူရဲ့အာဆီယံရဲ့ရည်ရည်ချက်မှာလည်းဒီမိုကရေစီဆင်ဆင်းမျိုးနေကိုဘယ်လောက်ပဲအလေးထားရပဲပြောပြောသူရဲ့ပါဇက်ကပဲပေါ့နော်ဒီမိုကရေစီရဲ့အနှစ်သာရတွေကိုဘယ်လိုပဲလူကတော်သားပါလေပြောပြောလူခွင့်ရေးတွေကိုဘယ်လိုပဲကာကွယ်ပါလေပြောပြောသူတို့ရဲ့လုပ်ရက်တွေကဒီမိုကရေစီကိုရည်ရည်ချက်မျိုးနေကိုဒီဖျက်ကျင်းနေတဲ့အဖွဲ့အစည်းနဲ့တွားပြီးတော့ပြေဆုံးပြီးတဲ့အခါမှာအာဒီအလုပ်တွေလုပ်ဆောင်နေကြတော့မြင်ရတဲ့အခါမှာကျွန်တော်တို့လည်းဘာလို့မျိုးတွေးလိုက်လဲဆိုတော့တို့ကဒီလူခွင့်ရည်နဲ့လေးစားခြင်းမရှိဘူးဒီမိုကရေစီကိုလည်းဒီလေးစားလိုက်တာဒီမိုကရေစီကိုလည်းဒီလေးစားလိုက်တာခြင်းမရှိဘူ
းမန္တလေးဒေသခံတဦးဖြစ်တဲ့ဒီမိုကရေစီအရေးလှုပ်ရှားသူမန်ချန်းကလည်းမြန်မာနိုင်ငံကိုလာတဲ့အာဆီယံအထူးကိုယ်စားလှယ်ခီးစဉ်နဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ
်တို့လည်းတွေ့နေတာအရင်တစ်ခါကလည်းဟိုဖွင့်ဆန်လာတယ်ပေါ့နော်အဲသမားတော့ထူးခြားလာတယ်တော့မရှိပါဘူးဒါစစ်တော်ကြီးကတော့သူကဒီနိုင်ငံတကာအမည်ဒီနေ့စီအောင်ပဲပေါ့နော်အမည်ကြီးအောင်ဆိုပြီးတော့သူနောက်ပိုင်းနေမရငါစာရဲ့ဟိုဟာတွေကိုပေါ့နော်ဒီနိုင်ငံသားနိုင်ငံရေးအကြီးအကဲတွေကိုလွတ်ပြေးရပေါ့နော်လူပညာရှင်နိုင်ငံကြီးလူပညာရှင်တွေလွတ်ပြေးရတယ်ဒါအမည်မှန်းလာအောင်တော့အကျိုးစားနေတယ်ဒါပေမဲ့လည်းဒီကျွန်တော်တို့အတွက်ကတော့ဒီဒီမိုကရေစီလိုလားတဲ့လူတွေအတွက်ကတော့အဲ့ဒီဒီမိုကရေစီကတိုင်းပြည်ကြီးရတယ်ဆိုတာကဘာမှသိချမှုမရှိဘူးလို့ထင်ပါရဲ့ဟုတ
်မြန်မာနိုင်ငံမှာဖြစ်နေတဲ့နိုင်ငံရေးပြဿနာတွေကိုအပြေရှားရေးအားလုံးလက်ခံနိုင်တဲ့အခြေအနေပေါ်ပေါက်လာဖို့မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်လာရောက်တာဖြစ်တယ်လို့ဆိုပေမဲ့လည်းမြန်မာနိုင်ငံရဲ့အခြေအနေကိုထူးထူးခြားခြားပြောင်းလဲပေးနိုင်မှာမဟုတ်ဘူးလို့ရခိုင်ဒေသခံတဦးဖြစ်တဲ့ကိုထွန်းကြည်ကပြောပါတယ
်ဒီမြန်မာနိုင်ငံရဲ့ဒီအပြောင်းအလဲကိုသွားဖို့ကတော့ဟိုတော်တော်လေးခက်မယ်ခက်နေအောင်မယ်လို့ကျွန်တော်အနေနဲ့မြင်တယ်ဘာလို့ဆိုတော့နိုင်ငံရေးရနှစ်ဖက်လုံးတင်းမာနေတဲ့အခြေအနေဖြစ်တဲ့အတွက်လက်ရှိဒီမှာရှိနေတဲ့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံတယ်ဆိုတဲ့ဟာကလည်းရွေးကောက်ပွဲဝင်ဖို့အတွက်တရားတဲ့နိုင်ငံရေးပါတီတွေနဲ့ပဲဒီလိုတွေ့ဆုံဖို့အများကြီးပေါ့နော်တွေ့ဆုံဖို့လည်းဒီလိုဟိုလောက်တာကိုကြည့်ရင်လည်းအဲ့ပုံစံမျိုးပဲကျွန်တော်တို့မြင်ရတယ
်မြန်မာနိုင်ငံကိုအာဆီယံအထူးကိုယ်စားလှယ်လာရောက်တဲ့အချိန်မှာအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်၅ရဲ့အကောင့်ထယ်ဖော်ရေးလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအတွက်လိုအပ်တဲ့အခြေအနေတွေနဲ့အာဆီယံနဲ့ပူးပေါင်းဆောင်ရွက်ရေးတို့ကိုအဓိကဆွေးနွေးခဲ့တယ်လို့စစ်ကောင်စီရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဒီခီးစဉ်ဟာလက်ရှိကြုံတွေ့နေရတဲ့မြန်မာအကြက်တဲကိုဖြေရှင်းပေးဖို့လာရောက်တယ်ဆိုပေမဲ့အများပြည်သူကြားမှာတော့တိတ်ပြီးစိတ်ဝင်တစားမရှိလာပါဘူး။မန္တလေးနဲ့ကချင်းပြည်နယ်အပါအဝင်မြန်မာနိုင်ငံနေရာတချို့မှာအင်္ဂါနေ့ကဆန္ဒပြလှုပ်ရှားမှုတချို့ရှိခဲ့ပြီးတော့အာဆီယံအထူးကိုယ်စားလှယ်ကိုလက်မခံကြောင်းရေးသားထားတဲ့ဆိုင်းမုတ်တွေကိုကိုင်ဆောင်ဆန္ဒပြခဲ့ကြတာတွေကိုလူမှုကွန်ရက်တွေမှာတွေ့ခဲ့ရပါတယ်။အာဆီယံအထူးကိုယ်စားလှယ်ဟာမြန်မာပြည်ကအပြန်သတင်းစာရှင်းလင်းပွဲမှာတော့မြန်မာပြည်ကပြဿနာတွေဟာရှုပ်ထွေးလွန်ပြီးအချိန်ယူဖြေရှင်းရနိုင်တယ်လက်ရှိအလဲကျဥက္ကဋ္ဌတက်တန်းအတွင်းမှာဖြေရှင်းနိုင်မှာမဟုတ်ဘူးလို့ပြောခဲ့ပါတယ်။ဒါအပြင်မြန်မာပြည်တွင်းစစ်ဆင်ရေးတွေမှာထိန်းသိမ်းဆောင်ရွက်ဖို့လိုမယ်လို့လည်းအာဆီယံကိုယ်စားလှယ်ကမြန်မာစစ်ကောင်စီကိုတိုက်တွန်းသွားပါတယ်ခင်ဗျာ။